ဒီနေ့လေဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှလေဦးအားဒီစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကဦးစကုံရင်းဆောင်ကိုကန့်ကွက်ထားတဲ့အမှုလေဒီနေ့ရုံးချင်းရှိတယ်ကြားလို့ရှင်အချင်းနေဘလို့ရှိလဲရှင
်ဟုတ်ကဲ့ရုံးချင်းရှိပါတယ်ကျွန်တော်တို့မွန်းလွဲတနာရီခွဲနေစပြီးမှဖြစ်ပါတယ်ဒီနေ့ရုံးချင်းကတော့အဲ့ဒီဆက်ကနေပြီးမှဆွဆွဲထားတဲ့ဒီညှင်းချက်တွေပေါ့ဆက်နဲ့တစ်ဖက်ကိုအဲ့ဒါအပြန်အလှန်ရှားရုံးတော်မှာပေါ့ချက်တွေအသေးစားလေးတွေကိုဆောင်ရွက်ပါတယ
်ဒီနေ့ညှင်းချက်ထုတ်တယ်ဆိုတော့သူတို့ဘက်ကရောဘလို့တွေပြန်ပြီးညှင်းချက်ထုတ်ခဲ့လဲရှင်
ဟုတ်ကဲ့သူတို့ဖက်ကလည်းဟိုမတရားမှုကိုမကျူးလွန်ရပါကြောင်းပေါ့နော်အဲသူတို့ကလည်းမျှတပါတယ်ဆိုတဲ့အကြောင်းကိုသူတို့ကလည်းအဲ့ဒါငင်းချက်ထုတ်ပါတယ်ခင်ဗျာ
ဒီနေ့ငင်းချက်ထုတ်တာရင်းနဲ့ပတ်သက်ပြီးတော့ဥရုအနေနဲ့ပြန်ပြီးခြေပါဖို့ရရှိသေးလားရှင
်အာစီစဉ်ကစနစ်တကျရှိပါတယ်တိတ်လည်းဟိုအထူးထူးတွေကျွန်တော်တို့ကမတရားလည်းဘာမှမလုပ်ထားတဲ့အတွက်ပေါ့ဖြစ်စဉ်အမှန်လေးနဲ့ပဲပြန်လည်းခြေပါသွားဖို့အစီအစဉ်ကအကုန်လုံးတိုင်ရင်ထားပါတယ်ရှင်းနေတယ
်ဥရုအနေနဲ့လေဘာကြောင့်ကန့်ကွက်လာတင်ခဲ့တာလဲရှင်
ကျွန်တော်ကဒီလိုပါအဲ့ဒီဒေတာမှာသွားပြောပြရင်လွတ်တော်ကိုယ်စားလှယ်လောင်းအနေနဲ့ပြရင်ရလတ်တရားလဲကျွန်တော်ကဒုတိယရသူမဟုတ်ပါဘူးသူဟာမတရားတစ်ဖြင့်ရသွားတဲ့ကိုယ်စားလှယ်ဖြစ်သွားတဲ့အတွက်ဒီလိုမတရားမှုတွေကိုအရေးတစ်ခုအနေနဲ့ဒီကိုယ်စားလှယ်ဖြစ်ခြင်းမဖြစ်ခြင်းကကျွန်တော်အတွက်အဓိကမဟုတ်ဘူးဒီမတရားမှုတွေရှိနေတာကိုကျွန်တော်တို့ရွေးအောင်ဆိုကြောင်းလဲခြင်းတစ်ခုအနေနဲ့ UEC ခုံရုံးကိုရောက်ချင်းဖြစ်ပါတယ်လုံခဲတဲ့နေ့ညစွာမှာလဲအဲ့ဒီဒေတာကလူစုတွေကအဲ့လိုမတရားမှုတွေကိုဘာမှမသိဘူးကောင်းကောင်းကြီးခံစားခဲ့ရအဲ့ဒါမျိုးလေးတွေဖြစ်ပြီးမှဖြစ်ဆက်ပြီးမှမဖြစ်ဖို့တော့အခုလိုအရေးတခုအနေနဲ့ကြိုးစားနေတာဖြစ်ပါတယ
်ဆိုတော့ဒီမတရားမှုတွေဆိုဘယ်လိုပုံစံမျိုးတွေရှိခဲ့တာလဲရှင
်ဟုတ်ဟုတ်ကဲ့အဲ့ဒီမှာသူတို့ဒေတာဒီမှာသူတို့ရဲ့အထူးဒေတာလို့မှတ်ပါတယ်အဲ့ဒီမှာအခြားသောနိုင်ငံရေးပါတီမီဒီပါတီမဆိုမနော်ဝင်ခွင့်မရအောင်ဆိုပြီးသူတို့အဲ့လိုတားဆီးပြီးမှလေကျွန်တော်တို့အခြားနိုင်ငံရေးပါတီတွေဘယ်ဟာကမှသူတို့ကဝင်ခွင့်မပေးခဲ့ဘူးအဲ့လိုနဲ့ရွေးကောက်ပွဲဖြစ်သွားခဲ့ပါတယ်အဲ့ဒါကိုပြောတာပါ
ဒီဥရော NLD ကိုယ်စားလှယ်လောင်းနေနဲ့ရောဒီရွေးကောက်ပွဲမဲဆွယ်စည်းဝေးရေးကာလမှာလေဘယ်လိုမျိုးတွေကြုံကြိုက်ခဲ့လို့လဲရှင်
ဟုတ်ကဲ့သူတို့ဟာအဲ့ဒီတော့သူဥရောမေးစီလို့တော့သူတို့ကလက်နဲ့ကောင်းနေကိုင်းပြီးမှအဲ့တော့သူညာ20အစိတ်အဲ့လောက်ရှိတယ်ညကြီးလေဥရောပါတီဝင်လာတာနဲ့ပေါ့သူတို့ကအဲ့ဒီမှာအတမကြီးဝင်ပြီးမှလူကိုလည်းအတန်းဖက်တယ်ပါသွားတယ်ဒီမေးစီစီရင်ပိုင်းဆိုင်ရာစက်တွေကွန်ပျူတာတွေကင်မရာတော့မဆောင်အကုန်ရိုက်ခွဲကြတော့အဲ့ဒီအမှုနဲ့ပတ်သက်ပြီးကျွန်တော်တို့ချီးဝေးမိမယ်ဟုတ်ကျွန်တော်တို့အဲ့ဒါအမှုလုပ်ထားပါတယ်လို့ကော်မရှင်ကတော့ပြောတော့ကော်မရှင်ကရဲနဲ့ဆိုင်တဲ့တွေရဲမှာပဲအမှုလုပ်ပါဆိုတာခဏချင်းကြည့်ရရဲကလည်းရေကောက်ပွဲတာပြီးသွားတာတော့ကြာတယ်ခဏချင်းရဲမှာလည်းအဲ့ဒီအမှုတွေဟာဘလို့ဖြစ်လို့တန်တန်နေမှတော့မသိသေးဘူးအခုလေးမတက်လာသေးပါဘ
ူးဥရောဒီရေကောက်ပွဲကော်မရှင်မှာကန့်ကွက်လာတင်တဲ့အခါမှာရောဘာတွေကိုတက်တည်ထားပြီးတော့တင်ခဲ့တာလဲရှင
်ဟုတ်ကဲ့အဲ့ဒီတက်တည်မှာနှမျိုးရှိပါတယ်ခင်ဗျာဘကားမပြောတဲ့တက်တည်ဆိုတဲ့အဲ့ဒီတစ်ဖက်ကပေါ့သူတို့ကမဝင်ရဘူးဆိုတဲ့တားဆီးထားတဲ့သူတို့ရဲ့ညွန်ကြားစာမျိုးပေါ့နော်အဲ့ဒါမျိုးရှိတယ်ပြီးတော့သူတို့ကျူးလွန်ခဲ့တဲ့ဟာတွေရှိတယ်နောက်ပြီးတော့တကားပြောတဲ့တက်တည်တွေကတော့ဒီခံလိုက်ရတဲ့ကျွန်တော်တို့ရွာသားတချို့ပါတယ်ပေါ့နော်ကျွန်တော်တို့နဲ့အတူပါသွားတဲ့လူတွေပါတယ်လို့အဲ့ဒါအဲ့ဒီတက်တည်တွေရှိပါတယ်လို့တက်ဆိုင်ရာအဲ့ဒီမှာနေမီဆိုတဲ့အုပ်ချုပ်ရေးမှုတွေရှိပါတယ်ပြီးတော့အဲ့ဒီအုပ်ချုပ်ရေးမှုတွေကနေတရှင်းကျွန်တော်တို့ဒီလူတွေဆိုနာမည်နဲ့တကွာပေါ်ပြလာတာကိုတက်ဆိုင်ရာမြို့နယ်ရေးမှုကလည်းလက်ခံရရှိပြီးတယ်နောက်ပြီးတော့အဲ့မှာခံလိုက်ရတဲ့နေမီခံရွာသားပေါ့နော်ပိုင်းရေးဆေးဆရာပေါ့အဲ့ဒီပုဂ္ဂိုလ်တွေကနေပြီးတော့တရှင်းကျွန်တော်တို့ကိုအကုန်လုံးပြောပြပါတယ်ဒီပုဂ္ဂိုလ်ဟုတ်ပါတယ်ဒီနာမည်ဟုတ်ပါတယ်ကျွန်တော်တို့ကဖြစ်တဲ့ညကတော့မီးပိပီလာဝင်လာတဲ့ပုံစံဖြစ်တော့လေဖွဲ့စည်းယူနီဖောင်းလောက်ပဲတီးလိုက်တာအဲ့ဒါနဲ့ပြန်စုံစမ်းတော့ဒီအဖွဲ့ရဖြစ်တယ်ဆိုတော့တီးလိုက်ပါ
ဥရုရဲ့ဒီမဲဆန္ဒနယ်မှာဆိုရင်ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလမှာလေဘယ်နှကြိမ်လောက်မဲဆွယ်ခဲ့ရလဲရှင်
။အဲပထမအကြိမ်တွားတော့အဲ့ဒါကဟိုစက်တင်ဘာလလယ်လောက်ပေါ့နော်။အဲ့ဒီတော့ကဟိုပန်ဝါဌာနချုပ်ကနေပြီးမှအဲ့ဒီစာတစ်ခုထုတ်ပါတယ်လုံးဝမလာပါနဲ့ဆိုတဲ့အကြောင်း။အဲ့ဒါနဲ့ကျွန်တော်တို့စက်ဆန်ရာဒီပြည်နယ်ရွေးကောက်ပွဲကော်မရှင်ကိုကျွန်တော်တို့ဒီစာကိုပြပြီးမှအရေးယူဖို့ပြောတော့သူတို့ဖြန်ဖြေပေးပါတယ်။ဖြန်ဖြေပြီးတော့သူတို့စာထုတ်တဲ့အဲ့ဒီဥစကုံတင်းရင်းကိုကိုယ်တိုင်ကသူကဥပဒေအရရှိတွေကနေပြီးမှပြောပြပြီးနားလည်ပါပြီဆိုလို့အဲ့ကျွန်တော်တို့ဒုတိယအကြိမ်ပြန်ပြီးမှအဲ10လပိုင်းပေါ့နော်10လပိုင်းမှာကျွန်တော်တို့ပြန်ဆက်သွားတဲ့အခါမှာပြန်ဝင်ဝင်ချင်းမှာပဲအခုလိုပေါ့ခုနပြောခဲ့တဲ့ဖြစ်စဉ်မျိုးတွေဖြစ်သွားပါတယ်။ဘာမှတော့မစီယုံလိုက်ရပါဘူးခင်ဗျာ။အခြားတော့ပါတီအငယ်လေးတွေဆိုရင်ပို့ပြီးမှစိုးရင်သွားပါတယ်။ဘာကြောင့်ဆိုတော့ပါတီကြီးရှိတဲ့ NLD ကတော့ဒီလိုလှုပ်လိုက်တာဘာမှလည်းဘယ်သူမှမတုံ့ပြန်နိုင်တော့ပါတီငယ်တွေကလုံးဝပေါ့နော်အတက်ကိုမရှိနိုင်တော့ဖြစ်သွားပါတယ်လို့
ဆိုတော့ဥရောရှင်ပြိုင်တဲ့ဒီမဲဆန္ဒနယ်မှာရောဘယ်ပါတီတွေကဝင်ရောက်ရှင်ပြိုင်ခဲ့တာလဲရှင
်ဒီဝင်နေမှာတော့ရှစ်ပါတီဟုတ်ပါတယ် NLD အပါအဝင်ပေါ့နော်အဲ့ဒီမှာတန့်ခိုင်ရေးတော့ရှောင်ထားပါတယ်အဲ့ဒီနေမှာကြတော့ PD ကချင်လို့ခေါ်တာပေါ့နော်စီလုံးရင်းနေဒီမိုကရေစီကချင်ပေါ့ပြီးတော့ကချင်ပြည်နယ်သိုးတက်ဖွံ့ဖြိုးရေးပါဆိုတဲ့ဟာနောက်ကချင်ကိုကွန်ကရစ်နောက်နိုင်ငံသားလူစုဒူးလေးပါပြီးတော့တဆညပေါ့နော်စသဖြင့်ရှစ်ပါတီပါပါတယ်လို့အဲ့ပြည်ခိုင်ဖြိုးပါတီကိုစုပ်ထားတယ်လေသူတို့ရဲ့မိတ်ဆွေပါလို့အေးအဲ့လို
ဒီဥရောရှင်ပြိုင်နဲ့မဲဆန္ဒနယ်မှာလေဒုတိယအမဲအများဆုံးရတဲ့ပါတီကဘယ်ပါတီဖြစ်မလဲရှင
်အဲအဲ့ဒါကတော့ဒေသခံတွေကလည်းအများဆုံးအဖြစ်ဒီလိုဖြစ်သွားပါတယ်ဒေသခံတွေကလူဦးရေအများဆုံးကလူစုတိုင်းရင်းသားတွေဖြစ်ပါတယ်အဲ့ဒီတော့သူတို့ကချင်းချောက်ထားတာကအမျိုးသားဒီမိုကရေစီကိုဒါပေးရင်ဘာဖြစ်မယ်ညာဖြစ်တယ်ဆိုတော့အဲ့ဒီဒေသခံတွေကအာဒါဖြစ်ရင်ဒေနေဒီကိုမပေးရဘူးဆိုတော့အမိမိရဲ့ပါတာကိုပဲမိမိရဲ့အမျိုးတူတဲ့ပါတီပဲပေးပါမယ်ဆိုပြီးတော့ပေးလိုက်တာဖြစ်ပါတယ်အဲ့ဒီတော့ဒုတိယအများဆုံးကဒူးလေးဖို့ဆိုတော့လူစုအမျိုးသားဖွံ့ဖြိုးရေးတူတဲ့ပါတီကဖြစ်သွားပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါပဲ